မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုမှာနိုင်ငံရဲ့ချားကိုကုန်ပစ္စည်းတွေပို့ပြီးအပြိုင်ဆိုင်တင်ပို့နိုင်ရေးအတွက် GSP လို့ခေါ်တဲ့အကောက်ခွန်လျှော့ပေါ့မှုအထူးအခွင့်အရေးရဖို့အရေးကြီးတယ်လို့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးပွင့်ဆန်းက VOA ကိုပြောကြားခဲ့ပါတယ
်။နိုင်ငံတကာနိုင်ငံဖွံ့ဖြိုးတက်ဖို့ဒီစီးပွားရေးနဲ့သက်ဆိုင်တာကုန်သွယ်မှုပေါ့လေ။ကုန်သွယ်မှုကဏ္ဍကဒါအထူးအရေးကြီးတယ်။ကုန်သွယ်မှုကဒါစီးပွားရေးတက်မှုရဲ့အသက်သွေးရောဖြစ်တယ်ဆိုတော့ပြောဖို့လိုမှမထင်ပါဘူး။အဲ့တော့ကျွန်တော်တို့ဒီကုန်သွယ်မှုလုပ်တဲ့အခါမှာပြည်တွင်းမှာကုန်သွယ်မှုလုပ်တာတွေမကပဲနဲ့အဓိကပင်လယ်ယာချနောက်ပြီးတော့အင်းကြီးချင်းနိုင်ငံတွေနဲ့ဒေသတွင်းနိုင်ငံတွေနဲ့ကုန်သွယ်မှုပြုလုပ်တဲ့ကဏ္ဍကလည်းအထူးပဲရည်ကြီးပါတယ်။အဲ့တော့ဒါကုန်သွယ်မှုပြပနိုင်ငံများနဲ့ကုန်သွယ်မှုပြုလုပ်တဲ့နေရာမှာကိုယ့်နိုင်ငံရဲ့ truck ကုန်တွေကိုသူများနိုင်ငံမှာအဓိကရောင်းရဖို့ကဟိုကဈေးကွက်အရရှင်ပြိုင်နိုင်မှုလိုတာပေါ့လေ။အဓိကကတော့ဈေးပေါ့။ကျွန်တော်တို့ဒီကနေပို့လိုက်တဲ့ပစ္စည်းထူးကဟိုဘက်တစ်ဖက်နိုင်ငံတွေကိုဒီအကောက်ခွန်သက်တာခွင့်အနေနဲ့ပြသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့သူတို့ရဲ့ဈေးကွက်ထဲမှာဈေးကွက်ဝေစုကိုများများပို့ရမှာဖြစ်တယ်။များများပို့ပြီးတင်ဖို့ရောင်းချနိုင်မှာဖြစ်တယ်။ဒါကြောင့်မလို့ဒီအကောက်ခွန်သက်တာခွင့်ကိစ္စပေါ့လေ။ကိစ္စတွေကိုကျွန်တော်တို့ကဒါကုန်သွယ်မှုရတဲ့အခါမှာရနိုင်သမျှကောင်းလေဆိုတဲ့ယူရချက်နဲ့ကျွန်တော်တို့ကစောင့်ရတာဖြစ်တယ်။အဲ့လိုကောက်ခွန်သက်တာခွင့်ပေးတဲ့အခါမှာလည်းကျွန်တော်တို့ကဒီကျွန်တော်တို့နိုင်ငံဆိုအာဆီယံဒါဖွဲ့ဝင်နိုင်ငံဖြစ်တယ်ဒါကြောင့်အာဆီယံဒေသတွင်းပေါ့လေဒီအာဆီယံ free trade area agreement ရတနိုင်ငံနဲ့တနိုင်ငံကောက်ခွန်သက်တာခွင့်ပြီးတဲ့အစီအစဉ်မှာလည်းပါရှိပြီးဖြစ်တယ်ဒါအပြင်ကိုတဖြင့်တခြားသောနိုင်ငံများနဲ့လည်းကျွန်တော်တို့ဒါ special differential ဒါ treatment တွေရပါလေဒါပေးတယ်နောက်တစ်ခါ enabling ပေါ့လေဒီ condition ရပါလေဒါတစ်ဖက်သက်ပြီးတော့ပေးတဲ့အခြေအနေတွေကိုလည်းဒါကျွန်တော်တို့နဲ့ခံစားခဲ့ရတာရှိပါတယ်အဲ့လိုရှိတဲ့အတွက်ကြောင့်မလို့ဒီနေ့ဒါအမေရိကန်နိုင်ငံကနေပြီးတော့ကျွန်တော်တို့ကိုဒါပေးခဲ့တဲ့ GSP ပေါ့လေ Generalized Special Preference လို့ခေါ်တဲ့ဒီအထူးအကောက်ခွန်သက်တာခွင့်ခွင့်ရေးကိုကျွန်တော်တို့ကပြန်လည်ရရှိအောင်ကြိုးစားနေတာ
ပြန်လည်ရရှိအောင်ဆိုတော့အရင်တော့ရခဲ့ဘူးလား
ရတယ်ကျွန်တော်တို့ကဒီ GSP အခွင့်အရေးကိုအမေရိကန်နိုင်ငံနဲ့ကုန်သွယ်မှုပြုလုပ်တဲ့အခါမှာ1986ခုနှစ်ဒါကျွန်တော် January လ1ရက်နေ့ကစပြီးတော့ဒီခွင့်ရရရှိခဲ့တာဖြစ်ပါတယ်
အဲ့ဒါဘယ်တော့လောက်ကရသွား
တယ်လဲအဲ့ဒါကျွန်တော်တို့က1989ခုနှစ်ပေါ့လေဒါဇူလိုင်လတရက်နေ့မှာသူတို့ကနေပြီးတော့ဒါအကောက်ခွန်သက်တာခွင့်ကို GSP ခွင့်ရကိုပြန်လည်ပြီးရုပ်သိမ်းခဲ့တာဖြစ်ပါ
အဲ့တော့အမေရိကန်နဲ့ဗမာနိုင်ငံအကြားမှာကုန်သွယ်ရေးကဘလောက်ကြီးကြီးမားမားရှိနေလို့လဲဟိုဒီဘက်အမေရိကန်ကံဘက်ကနေပို့တဲ့အတိုင်းတာနဲ့ဗမာဘက်ကပို့တဲ့အတိုင်းတာဘလောက်နိုင်ရှင်လို့
ကျွန်တော်တို့ကတော့လောလောဆယ်အခြေအနေမှာတော့ဒီ GSP ဒါလေးလည်းကျွန်တော်ရှင်းပြခြင်းတယ်ကျွန်တော်တို့နိုင်ငံကနေပြီးတော့ဒီပို့တဲ့ပစ္စည်းတွေကလောလောဆယ်မှာဒါအမေရိကန်ဆန်ရှင်ကလည်းလုတ်ခဲ့တာရှိတယ်လုတ်ခဲ့ပြီးတော့အခုဒီတစ်နှစ် suspend လုတ်ခဲ့တဲ့အနေထားရှိတယ်အနေထားမှာဟိုတော့မှကျွန်တော်တို့ကဒီအမေရိကန်နိုင်ငံကနေပြီးတော့ဗမာနိုင်ငံကိုခုနတင်ပို့လာတဲ့ပစ္စည်းအရေအတွက်ကဟို၄ပုံ၃ပုံလောက်ကဒီ total ဒီ trade volume ရဲ့၄ပုံ၃ပုံလောက်ကဒါသူတို့အမေရိကန်နိုင်ငံနေဗမာနိုင်ငံတင်ပို့တာဖြစ်တယ်ဗမာနိုင်ငံနေပြီးတော့ပြန် export လုပ်တဲ့ amount ကတော့၄ပုံ၃ပုံလောက်ပဲရှိတယ်ဒါပါဦးပြနေလဲဆိုတော့ GSP ခွင့်ရရရှိခဲ့ရင်ဒီထက်ပိုပြီးကျွန်တော်ပို့နိုင်မယ် GSP ခွင့်ရမရတဲ့အတွက်ကြောင့်မို့ကျွန်တော်တို့နိုင်ငံကပစ္စည်းတွေကအမေရိကန်နိုင်ငံဝင်သွင်းသွားလောက်ပုံရုပ်ဖြစ်နေတယ်ဒါကိုကျွန်တော်တို
့ကဘယ်လိုပစ္စည်းတွေပြောရင်လ
ဲဥပမာအဖြစ်ကျွန်တော်တို့ကလေယာဉ်ထွက်ကုန်ပစ္စည်းတွေပေါ့လေရေထွက်ပစ္စည်းလုပ်ငန်းတွေနောက်တစ်တော့တဲ့ပစ္စည်းတွေဒီအားတွေပါပဲအဓိကတော့ဒါတင်ပို့တဲ့အခါမှာကျွန်တော်တို့ကအဓိကကျွန်တော် GSP ခွင့်ရရပုံမူတင်ပို့ရောင်းချနိုင်မှာဖြစ်ပါတယ်။အဲလိုပုံမူတင်ပို့ရောင်းချနိုင်မှာဒီဘက်မှာများများထုတ်လုပ်နိုင်မယ်။များများထုတ်လုပ်နိုင်မှာပြည်သူပြည်သားတွေရဲ့ဒါစီးပွားဖြစ်ထွန်းမယ်။ဒါအခြေခံချက်တွေပေါ့။အဲ့တော့ဒီလူသားပြည်သူတွေအခြေခံဒီတောင်သူလယ်သမားလူသမားတွေရဲ့ဒါဝင်ငွေတိုးတက်မှုရရှိရေးကဒီကျွန်တော်တို့ကုန်သွယ်မှုပုံမှန်အကိုတိုးမှာဖြစ်မှာပါ။အဲ့တော့တိုးတဲ့အခါမှာခုနကျွန်တော်ပြောသလိုပေါ့လေ။ကုန်သွယ်မှုရိုးရိုးပြည့်ပြည့်အောင်တဲ့အထက်ကိုအထူးခွင့်ရ GSP လို့ခေါ်တဲ့အထူးကုန်သွယ်မှုဆိုင်ရာဒီအကောက်ခွန်ဆိုင်ရာအထူးခွင့်ရရရှိရင်ပုံမူတင်ပို့နိုင်မယ်ဆိုတာကိုလည်းသိလို့ကျွန်တော်ကဒီကုန်သွယ်မှုဒီ session နဲ့ရုပ်လိုက်တာနဲ့တပြေရတဲ့ဗားတဲ့ GSP အခွင့်အရေးပါရရှိအောင်ကျွန်တော်ကြိုးစားနေတာဖြစ်ပါတယ်။
ဟုတ်ကဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ရင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့တနရားရှိနေတဲ့အတိုင်းဝိုင်းတွေကတော့မြန်မာနိုင်ငံအပေါ်ကိုကုန်သွယ်ရေးစီးပွားရေးပိတ်ဆို့မှုတွေကန့်သတ်ထားမှုတွေရှော့ချလိုက်တာတွေကအချိန်စောလွန်နေသေးတယ်ပေါ့နော်။အဲဒါအပြင်ဟိုအလားတူပဲဒီ GSP ဆိုတဲ့ status ပြန်ပေးဖို့အရေးမှာလည်းအချိန်စောလွန်နေသေးတယ်ဆိုပြီးတော့ပြီးခဲ့တဲ့နေ့ကဒီ American စီဝါရေးဌာနကျန်းနာပွဲမှာလည်းဒီလိုတင်ပြလာရရှိတယ်လေအဲ့တော့ဘယ်အချက်တွေကိုအဓိကအားဖြင့်တို့စိုးရိမ်နေကြရလဲဆိုတော့ရှင်းပြလို့ရအောင်လား
အဓိကကတော့ကျွန်တော်တို့ဒီ public hearing ပေါ့လေအဲ public hearing မှာဗမာနိုင်ငံကိုဒါဒီ session တွေရုပ်လိုက်တာဟိုစောသေးတယ် GSP ခွင့်ရေးပေးဖို့စောသေးတယ်ဆိုပြီးတော့ဒီစန့်ကျင်ပြီးတော့တင်သွင်းပြောဆိုတဲ့အဖွဲ့အစည်းတွေရှိပါတယ် အဲ့လိုသူတို့အဖွဲ့အစည်းတွေအဓိကထောက်ပြချက်တွေကလည်းအဓိကတော့ဟိုဒီ GSP ခွင့်ရကိုပထမရစပြီးရုပ်လိုက်တဲ့1989ခုနှစ်ကဒီအလုသမားပေါ့လေမြန်မာနိုင်ငံရဲ့အလုသမားကဏ္ဍရဲ့အခြေအနေတွေကိုအဓိကထားပြီးတော့သူတို့ကနေပြီးတော့ထောက်ပြတာရှိတယ်နောက်တစ်ခါကျတော့ဒီ intellectual property right ပေါ့လေ IPR နဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့ဒီပြည်ပြန်ဆောင်ရွက်မှုတွေကိုသူတို့နေတော့ဝေဖန်ထောက်ပြတာရှိတယ်အဲနောက်တစ်ခါကျတော့ဒီ childဒီ labor ပေါ့လေ child labor နဲ့ child soldier ကိစ္စကိုဟိုထောက်ပြတာရှိတယ်အဲ့တော့ဒီအချက်တွေကိုကြည့်လိုက်ရင်ကျွန်တော်တို့ကဟာသူတို့ရဲ့ဒီ1989ခုနှစ်ပေါ့လေအဲ့ဒီလောက်တုန်းကဖြစ်ခဲ့တဲ့ဒီအကြီးကြီးတော့အခြေအနေနဲ့ဒီယနေ့လက်ရှိဖြစ်ပေါ်တွေ့တဲ့နေတဲ့အလို့သမားကဏ္ဍနော်နောက်တော့ကဒီကလေးသူငယ်ကာဝေဆော့ရှယ်ကဏ္ဍတွေအများကြီးပြောင်းလဲနေတာကိုသူတို့အနေနဲ့ဒါလစ်လျူရှုထားတဲ့သဘောရှိတယ်တချို့ကိစ္စတွေကဒါအများကြီးကျွန်တော်တို့နိုင်ငံမှာပြည်ပြင်းပြောင်းလဲသွားပြီအထူးသဖြင့်ဒီအလို့သမားဒီကိစ္စတွေမှာ labor right ကိစ္စတွေမှာအများကြီးပြည်ပြင်းပြောင်းလဲဆောင်ရွက်သွားတာကိုဟိုသူတို့အနေနဲ့မသိဘဲနဲ့ဒါတစ်ဖက်သက်ပြောနေတာလေးကိုကျွန်တော်တို့အနေနဲ့ပြန်ရှင်းပြခဲ့ရတာရှိတယ်
အဲ့တော့ဝန်ကြီးအနေနဲ့ကမြန်မာနိုင်ငံမှာဒီလိုပြည်ပြင်းပြောင်းလဲမှုဆိုတဲ့နေရာမှာဒီအလို့သမားအခွင့်အရေးကိစ္စပေါ့နော်အလို့သမားအခွင့်အရေးကိစ္စမှာဟိုနိုင်ငံတကာအလို့ခွင့်ဆန်းနှုံးနေနဲ့ကိုက်ညီအောင်ဗမာပြည်မှာလှုပ်ဆောင်လာမှုတွေရှိနေပြီလို့ပြောနိုင
်မှာပါတော့မှန်ပါတယ်ရှိပါတယ်အများကြီးကျွန်တော်တို့အနေနဲ့ဒါအာသက်သေးထောက်ထားတွေနဲ့ခိုင်ခိုင်မာမာဒေါ်ကူမန်တရီပိုင်းပါလဲပြလို့ရတယ်ဥပဒေပိုင်းဆိုင်ရာမှာလဲပြလို့ရတယ်တကယ်လက်တွေ့လှုပ်ဆောင်မှုပိုင်းဆိုင်မှာလဲတကယ်ကိုတင်တင်ရှင်းရတာတကယ်နဲ့ပြလို့ရတယ်ရှိပါတ
ယ်အနေဆုံးလာစားတာမန်မှုအလုပ်ချိန်ပိုင်းဆိုင်ရာနောက်လုံသမားလူမှုဖူလုံရေးကိစ္စဒါတွေ
လုပ်ငန်းဝင်စီဒါပိုင်ဝင်ချင်းတာယာရေးကိစ္စပေါ့လေဒါ working environment ဆိုင်ရာကိစ္စတွေနောက်ကဒီ labor association ပေါ့လေဒီ labor union တွေဖွဲ့စည်းမှုဆိုင်ရာမှာဒါလွတ်လပ်လပ်ရှိလာတဲ့ကိစ္စတွေအများကြီးကျွန်တော်တို့အနေနဲ့ဒါဟာပြောင်းလဲသွားပြီဆိုတာဟောကျွန်တော်တို့ပြောလို့ရပါတယ်ကျွန်တော်တို့ရှင်းလင်းရှင်းပြခဲ့ပါတယ
်ဟိုစစောကပြောတဲ့ဟို intellectual rights ပေါ့နော် property rights ဟိုအသိဉာဏ်အတတ်ပညာနဲ့ပတ်သက်လို့မူပိုင်ခွင့်ဆိုင်ရာကိစ္စတွေအဲဒီမူပိုင်ခွင့်ဆိုင်ရာကိစ္စတွေမှာဆိုလို့ရှိရင်အထူးသဖြင့်ဗမာပြည်မှာကဒီမူပိုင်ခွင့်တွေကိုတိတ်ပြီးတော့ဟိုအလေးနဲ့မထားဘဲနဲ့နိုင်ငံတကာကမိတ္တူကူးတဲ့ကိစ္စတွေပေါ့ဒီ copy ကူးတဲ့ကိစ္စတွေအဲ့ဒါတွေရောတကယ်တမ်းဥပဒေကျမှတ်ပြီးတော့ဟိုတားဆီးရဲ့ထိမ့်သိမ်းတဲ့ကိစ္စတွေကရှိနေပြီလား
အဲ့ဒါကတော့ကျွန်တော်တို့နိုင်ငံမှာဒါ copyright act တို့ဒီ trademark act တို့ဆိုတာတွေကလွန်ခဲ့သောဒီ1943 copyright ဆိုလဲ1943လို့နေတာရှိတယ် copyright act ပေါ့နော်နောက်တစ်ခါဒီ trademark act တွေရှိတယ်ဒါဒါမျိုးတွေဒီဥတွေကဟိုရှိခဲ့တာတွေကိုဒီဘက်အထူးသဖြင့်တော့ဒီနေ့အချိန်ခါမျိုးမှာကျွန်တော်တို့ဒီသူတို့ဒီထောက်ပြတဲ့ဒီအနုပညာပိုင်းဆိုင်ရာပေါ့လေ media ပိုင်းဆိုင်ရာကိစ္စတွေမှာဟိုတော်တော်လေးကိုလည်းဆောင်ရွက်နေပြီဖြစ်ပါတယ်ဒါလည်းဒါကျွန်တော်တို့ဟိုဥပမာထားပါတော့လေဟိုဒီရင်တော့ဆိုတော့ sensor map video ကိုအခုကတော့ဒါ copyright မရှိတဲ့ဒါဒီ video ခွေးဒါစာအုပ်စာတမ်းဒါတွေကိုလိုက်လံပြီးတော့ကျွန်တော်တို့ဒီအုပ်ချုပ်မှုနည်းလမ်းနေတဲ့ကျွန်တော်တို့ဒါလိုက်လံရေးယူဆောင်ရွက်နေရလက်ရှိပါတယ်နောက်တစ်ခါကျတော့ပို့ပြီးတော့ဒီဥပဒေတွေကကြာပြီးဖြစ်တဲ့အတွက်ကြောင့်မျိုး IPR ဒီနေ့လက်ရှိကမ္ဘာနိုင်ငံသီးသီးကကျင်းသွင်းတဲ့ IPR စာရင်းစာနှုန်းညွှန်းနေတယ်လည်းညီအောင်ကျွန်တော်ရှင်မှာလဲဒါဒီ intellectual property right ဆိုင်ရာဥပဒေတစ်ကိုမကြခင်ပြဌာန်းအတည်ပြုဖို့ရှိပါတယ်အလုံးလဲကျွန်တော်တို့ဒါဥပဒေချမ်းနေနဲ့ပြုပြင်ပြင်ဆင်ပြီးတော့ပြင်ဆင်ရေးဆွဲပြီးတော့တခါဒါရေးဆွဲတဲ့နာမှာလဲနိုင်ငံတကာဆိုင်ချိန်ဆိုင်ညွှန်းနေတဲ့အညီဒီကျွန်တော်တို့ဒီ white paper လို့ခေါ်တဲ့ war intellectual property the organization ရဲ့အကူအညီနိုင်ငံတကာဒီအကူအညီတွေနဲ့ကျွန်တော်တို့ကရေးဆွဲနေဖြစ်ပါတယ်အဲ့ဒီဥပဒေအတည်ရေးဆွဲအတည်ပြုပြီးရင်တော့ဒါပို့ပြီးတော့ဒါ enforcement ကိစ္စတွေပို့ပြီးဆောင်ရွက်နိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့နောက်တစ်ခုဟိုတော်တော်များများဆိုရင်ကြီးပြောနေကြတာကဒီအတင်းအဓမ္မလောက်အားပေးခိုင်းစေမှုတွေနဲ့ကလေးတငယ်လောက်အားပေးခိုင်းစေမှုတွေပေါ့နော်အဲ့ဒါတွေကရောပပျောက်သွားပြီလို့ပြောနိုင်ပါလားပပျောက်ဖို့ဟိုရည်ရွယ်ထားတဲ့အတိုင်းတာအချိန်ပိုင်းဆရာဒီကိုညှိစံနေပြလား
ကျွန်တော်တို့ကတော့ဟိုသူတို့ဒါဆွဆွဲပြောဆိုခဲ့ပြီးတော့ဗမာနိုင်ငံမှာပြည်ပြင်းဆောင်ရွက်အရေးယူဆောင်ရွက်မှုတွေကျွန်တော်တို့ပြုလုပ်ခဲ့တာရှိပါတယ်အထူးသဖြင့်တော့ဒါဒီအာရမဒီခိုင်းစင်မှုဆိုင်ရာဘော်ဒီ force labor ကိစ္စဆိုင်ရာတွေကိုကျွန်တော်တို့ဟိုးအထက်ကနေပြီးတော့အောက်ခြေကျေးရွာဒီရပ်ကွက် level အထိကိုဟိုဒါတွေမလုပ်ဖို့လည်းအမိန့်ညွှန်ကြားချက်တွေနဲ့အကုန်လုံးလုပ်ထားတာရှိပါတယ်အဲ့တော့ဒါကျွန်တော်တို့ပို့လင်းပြောရရင်ဒါပပျောက်လူနီပါရှိနေပါပြီ ဒီနှစ်ဦးဆို ILO နဲ့ကျွန်တော်တို့ဘဝနိုင်ငံနဲ့ဒါကျွန်တော်တို့ joint committee ဖွဲ့ပြီးတော့လုပ်ပြီးတော့ဒီ force labor ကိစ္စတွေကိုပိုင်ပြောင်းမှုဆိုင်ရာတော့မှကျွန်တော် target date ကို2015ခုနှစ်ကိုတတ်မှတ်ထားတာရှိပါတယ်အခုတော့ဒါ2023ဆိုတော့ဒီမကြာတော့ဘူးဗောလေ2နှစ်ခွဲအချိန်တော့ပဲကြာမှာတော့တယ်ဒါပေမဲ့ကျွန်တော်တို့ယုံကြည်ပါတယ်အခုတော့မှပြပပြောက်လူနီးပါးဖြစ်နေပြီဆိုတဲ့ခါကျတော့ဒါဟို2015ခုနှစ်မှာကျွန်တော်ပပြောက်ပေါ်မှာဖြစ်ပါတယ်အာနောက်တစ်ခုကကြတော့ကျွန်တော်တို့လက်ရှိမှာကြိုရတာဆွဆွဲပြောဆိုမှုတွေကိုလည်း complaint အနေနဲ့တိုင်ကြားနိုင်အောင်ရေးယူဆောင်ရွက်နိုင်အောင်ကျွန်တော်တို့ကဒီ complaint mechanism တွေကိုလည်းကျွန်တော်တို့တိစောက်ထားပြီးဖြစ်တဲ့အကြောင်းမလို့ဒါတယောက်တူတယောက်သောသူကဒါဒီမိန့်ညွှန်ကြားချက်တွေနဲ့အညီပြုမှုဆောင်ရွက်ခဲ့မှုမရှိရင်တော့မှကျွန်တော်တို့ချက်ချင်းရေးယူဆောင်ရွက်နိုင်မှာဖြစ်ပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ပြည်သူတွေရဲ့စားဝတ်နေရေးပူလုံမှုဖွံ့ဖြိုးမှုတွေအတွက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကအရေးကြီးတယ်ဟိုစီးပွားရေးဖွံ့ဖြိုးမှုကအရေးကြီးတယ်ဆိုပေမဲ့ဒီနေရာမှာနိုင်ငံရဲ့ခြားရင်းနှီးမြှုပ်နှံမှုတွေရဲ့အကျိုးရလဒ်ကအရင်စစ်တပ်အတိုင်းဝိုင်းဒါမှမဟုတ်အုပ်ချုပ်သူတွေနဲ့နှီးဆက်တဲ့ခရိုနီပေါ့နော်ခရိုနီတွေရှိ ਉਹ ပဲရောက်ကြမယ်ဆိုတော့ထောက်ပြပြောဆိုမှုတွေရှိရလေအဲ့တော့တကယ်တမ်းဒီပြည်ပရင်းနှီးမြှုပ်နှံမှုတွေတိုးတက်လာမယ်စီးပွားရေးဖွံ့ဖြိုးမှုတွေဖြစ်လာမယ်ဆိုရင်ပြည်သူလူထုရှိ ਉਹ တကယ်တမ်းအကျိုးတက်ရောက်မှုရှိစေမယ်အနေထားရောဘယ်လောက်ထိအာမခံနိုင်ပါလဲ
အဲ့တော့ကျွန်တော်တို့အများအားဖြင့်ဒါဟိုနိုင်ငံတော်သမ္မတကြီးကိုယ်တိုင်ဟိုအများအားဒါမျိုးနိုင်ငံရေးရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးအများအားဟိုအတိလင်းပညာပြီးတော့အရေးကြီးတဲ့အချက်၄ချက်ကိုအများအားကျွန်တော်ထုတ်ဖော်ပြောနေတာရှိပါတယ်ဒါဒီအဲ့ဒီထဲမှာတစ်ချက်ကတော့ဒီနိုင်ငံရေးရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးတော့ဒီအကျိုးစုဝဖြစ်တွေ့မှုဟာဒါပြည်သူလူထုတိုင်းပြည်တွင်းမှာရှိတဲ့ဒီလူရန်းစားမျိုးပေါ့နော်ဒါပြည်သူလူထုတွေမှာလုပ်ငန်းရှင်တွေရှားမှာဒါအလုံးညီညီမျှမျှပြတ်နှက်မှုဟိုရှိစေရမယ်ဆိုတဲ့ချက်ပါတယ်နောက်တစ်ခါကျတော့ပြည်တွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းတွေကိုအဓိကပေါ့အသက်သွေးရောစီးပွားရေးလုပ်ငန်းတွေကိုမထိခိုက်စေရဘူးဆိုတဲ့အချက်လည်းပါပါတယ်ဒါကိုကြီးကြီးအပြည့်ကျွန်တော်တို့ကဒါဘာပဲလုပ်လို့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ဒီမှာတိုင်းမှာဆောင်ရွက်နေတဲ့အခါဖြစ်ရမှာအဓိကအထားအရေးကြီးဆုံးကျွန်တော်တို့တစ်ချက်ကနံပါတ်1 transparent ဖြစ်ရမှာtransparency ရှိရမယ်။နံပါတ်1က level playing field ပေါ့လေ။ဒါဒါရှင်ပြိုင်မှုဆိုင်ရာကိစ္စတွေမှာဒီတပြေးညီဟိုဖြစ်စေရမယ်ဆိုတော့ရွယ်ချက်ကလည်းအရေးကြီးဆုံးပါပဲ။ဒါကြောင့်မလို့ဒီနှစ်ချက်နဲ့တင်ကိုကျွန်တော်တို့ကဒါဒီနိုင်ငံရေးရင်းမြှုပ်နှံမှုတွေကိုဒါဘယ်သူကအကျိုးခံစားရမယ်။ဘယ်သူကတော့အကျိုးခံစားခွင့်မရှိအောင်လုပ်ထားရတဲ့ဆိုတဲ့အချက်ကမှားပါတယ်။အားလုံးဒီကိုစွာအင်ရှိသလောက်စွာအားရှိသလောက်ဟိုဆောင်ရွက်နိုင်တယ်ပူပေါင်းဆောင်ရွက်နိုင်တယ်နိုင်ငံခြားကလည်းသူ့ရဲ့စွာရင်ရှိသောစွာရှိသောလာပြီးတော့ဒီကျွန်တော်တို့ဥတွေနဲ့ညီလာရောက်ရင်းနှီးမြှုပ်နိုင်တာဖြစ်ပါတယ
်အမေရိကန်ပြည်အောင်စုကိုခေတ္တရောက်ရှိနေတဲ့စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးပွင့်စန်းနဲ့တွေ့ဆုံမေးမြန်းထားတာပါကျွန်တော်တန်းလွင်ထောင်းပါခင်ဗျာ